အစ္စရေးစစ်တပ်ဝင်ရောက်ပြီးတော့မှစီးနင်းတိုက်ခိုက်ခဲ့တဲ့ဂါဇာဆေးရုံကြီးကရက်မစစ်မွေးကင်းစာကလေးငယ်32ယောက်တနင်္လာနေ့မှာတော့အီဂျစ်နိုင်ငံကိုဘေးကင်းကင်းနဲ့ရောက်ရှိသွားပြီးဖြစ်ပါတယ်ပထမဂါဇာဆေးရုံကြီးကနေဂါဇာတောင်ပိုင်းကနောက်ဆေးရုံတစ်ခုကိုတနင်္ဝနေနေ့တုန်းကအရေးပေါ်ရွှေ့ပြောင်းခဲ့တာဖြစ်ပါတယ်အထူးကုသဆောင်ကကလေးငယ်လေးတွေနွေးနေအောင်လို့ဆရာဝန်တွေဆရာမတွေဘလို့များဆောင်ရွက်ပေးနေရပါသလဲဆိုတဲ့ပုံရိပ်တွေအွန်လိုင်းမှာတက်လာပြီးတဲ့နောက်မှာတော့ဒီသတင်းပေါ်မှာတစ်ကဘာလုံးကအာရုံစိုက်ခဲ့တာဖြစ်ပါတယ်ဆေးရုံမှာလျှက်စစ်မီးပြတ်တောက်ပြီးတော့အသက်ရှူကူတဲ့ဆက်တွေတခြားဆက်ပစ္စည်းတွေပါရက်ကုန်ပါတယ်ရေနဲ့အစားအစာဆေးဝါးတွေလည်းပြတ်လက်ကုန်တာပါအဲ့ဒီဆေးရုံကိုအစ္စရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ပြီးတော့၃ရက်ကြာတဲ့အထိဒဏ်ရာပြင်းပြင်းရထားတဲ့သူတွေအဲ့ဒီမှာပိတ်မိနေဆဲဖြစ်ပါတယ်ဂါဇာဒေသမှာပစ္စည်းကိရိယာတွေအဆင့်အမြင့်ဆုံးနဲ့ဤပညာအမြင့်ဆုံးအကြီးဆုံးဆေးရုံကြီးကတော့အခုအချိန်မှာတော့စစ်ထိုးခံထားရတဲ့စစ်တလင်းဖြစ်နေပါတယ်လို့ဆေးရုံကိုတွားပြီးတော့ကြည့်ရှုခဲ့တဲ့ WHO ကျန်းမာရေးအဖွဲ့ကပြောပါတယ်အစ္စရေးတပ်ဖွဲ့တွေက Hamas အဖွဲ့စစ်စင်ရေးအတွင်းဆေးရုံကိုနိုဝင်ဘာလ18ရက်နေ့စနေနေ့ကတနအာရီကြာဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်ရှင်